Welcome to the Voice of America in Burmese.
တော်ရစင်ပေါင်းတနေ့တာညနေခင်းမှာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2016ခုနှစ်မေလ2ရက်တနင်္လာနေ့ညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါစီးပွားနိုင်ငံအတွင်းဖြစ်ခဲ့ရစရေးသဘောတူစာချုပ်ပြက်ပြဲမသွားစေဖို့ကြိုးပမ်းနေတာမှာကြိုးတက်မှုတွေရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်တခါမြန်မာအပါအဝင်မဲခေါင်ရုံဝန်ဒေတာနိုင်ငံတွေအတွက်ဒေါ်လာ38,000ကူညီပေးသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကဒီကနေ့ပဲကြေညာပါတယ်မြန်မာအင်ဒီဂျီအိန္ဒိယနိုင်ငံမှာတော့အပူလိုင်းထံကိုအပြင်းထန်ဆက်ပြီးတော့ခန်းစားနေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ NLD အစိုးရတဲ့လက်ထက်ဂျပန်နိုင်ငံသားဝန်ကြီးရဲ့ပထမဦးဆုံးခီးစဉ်အတွင်းအလုအကိုင်ဖန်တီးရေးအပါအဝင်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေဆွေးနွေးဖို့အတွက်ဘယ်သူတွေနဲ့တွေ့ဆုံမှာပါလဲ
ဒီနေ့ late evening မှာနိုင်ငံသားဝန်ကြီးရောက်ပါမယ်မီတီတော်ပေါ့နော်မနေ့ကမှမနေ့9နာရီခွဲမှာဂျပန်ဆုတွေနဲ့တွေ့ပါမယ်
ဒီကြောင်းနဲ့အတူနိုင်ငံတော်အားနှောက်ရှက်ဖြည့်ဆည်းလူသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရုပ်သိမ်းဖို့လွှတ်တော်တွင်လှုပ်ဆောင်နေမှုတွေရဲ့ရခိုင်ပြည်နယ်တွင်းကစစ်ပွဲတွေတိုက်ပွဲတွေအများရက်ဆဲဖို့တောင်းဆိုမှုတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ပိုအပါအဝင်နိုင်ငံတော်ဝန်မှအပြစ်ခတ်ရစရေးပြန်လည်စတင်နိုင်ဖို့အတွက်နားလည်မှုရမယ့်အခြေအနေဟာပိုပြီးတော့နှီးကပ်လာနေပြီလို့အမေရိကန်နိုင်ငံသားရုံးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအလက်ပိုမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူအရေအတွက်ကဒီနေ့အထိတိုးလာနေသေးပါ။စီးရီးယားဆူရတက်ဖွဲ့တွေကအလက်ပိုမြို့မှာအရက်သားထိခိုက်သေဆုံးမှုတွေအကြီးအကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှပြက်ပြယ်လူနီးပါးဖြစ်နေတဲ့ဒီရုရှားနဲ့အမေရိကန်တို့ကြားဝင်ဆက်ဆက်ညှိနှိုင်းနေတဲ့အဖြစ်ခက်ရစရေးသဘောတူညီမှုဆက်လက်ထားရှိနိုင်အောင်ကြိုးစားနေတာမှာဝန်ကြီးကယ်ရီဟာဆော်ဒီအာရေဗီယာနိုင်ငံသားရုံးဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီနေ့အစောပိုင်းတုန်းကတွေ့ဆုံပြီးတော့ဒီကိစ္စကိုဆွေးနွေးပါတယ်စီးရီးယားနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်နိုင်ဖို့မှာရုရှားအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုနေတာပါ။ဝန်ကြီးချုပ်ဒီအထက်အဓိကစိန်ခေါ်မှုဟာလည်းစီးရီးယားအစိုးရရဲ့အလက်ပိုမျိုးတိုက်ခတ်မှုတွေရပ်တန့်အောင်ရုရှားဘက်ကဖိအားပေးလှုပ်ဆောင်ပါမယ်ဆိုတဲ့အာမခံချက်မျိုးရလာစေဖို့လှုပ်သွားမှာပါ။လက်ရှိတိုက်ခိုက်မှုတွေဟာအလက်ပိုမျိုးအတွင်းမှာရှိနေတဲ့အစွန်းရောက်ဖွဲ့တွေကိုတုံ့တင်တဲ့အချမ်းဖက်ဆန့်ကျင်ရေးထိုးစစ်ဆင်မှုတွေဖြစ်တယ်လို့ရုရှားကပြောဆိုနေပေမဲ့အမေရိကန်ကတော့ဒီတိုက်ခိုက်မှုတွေဟာအရက်သားပြည်သူတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေဖြစ်ပြီးတော့လက်ရှိအပြစ်ခတ်ရစရေးကိုချိုးဖောက်နေတယ်လို့ဆိုပြီးတော့ပြောဆိုနေတာပါဂျနီဗာမြို့မှာလုပ်တဲ့ဒီနေ့စီးရီးယားရေးဆွေးနွေးပွဲမှာရုရှားနိုင်ငံမပါဝင်ပေမဲ့လည်းတိုးတက်မှုတွေရှိတဲ့အကြောင်းနဲ့အမေရိကန်ကဒီရုရှားအစိုးရနဲ့တိုက်ရိုက်ပြောဆိုဆွေးနွေးနေတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ရှင်
တူရကီတောင်ပိုင်းအင်ဆာလက်လေတဲ့အခြေဆိုင်စခန်းကနေအမြောက်တွေ drone ရင်နေနဲ့တိုက်ခိုက်တာကြောင့်မနေ့ကတနင်္ဂနွေနေ့မှာ IS စစ်သည်ကြော63ဦးသေဆုံးသွားတယ်လို့တူရကီစစ်ဘက်ကပြောပါတယ် drone နဲ့ပစ်ခတ်မှုအတွင်း IS စစ်သည်ကြော29ဦးသေဆုံးပြီးအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်ရမှာ34ဦးသေဆုံးခဲ့တာပါရော့ကက်တီနဲ့မြေပြင်တပ်ဖွဲ့တွေကနေရာအတော်များများကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကပြောပါရတယ်။စီးရီးယားနယ်စပ်နားကတူရကီနိုင်ငံကီလစ်မြို့ကိုစီးရီးယားဘက်ကဒုံးကျည်နဲ့ပစ်ခတ်တာကြောင့်အခုလိုတူရကီဘက်ကလက်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးရော့ကက်ဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်လူရှိဦးတန်ရရသွားပါရတယ်။တနင်္ဂနွေနေ့မှာပဲစီးရီးယားနယ်စပ်အနီးကတူရကီမြို့ဂဇီယန်တက်မှာရှိတဲ့ရက်စကန်ရှိမှာကားပုံခွဲတိုက်ခိုက်မှုကြောင့်ရဲနှစ်ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိပေမဲ့ဒီနှစ်အစောပိုင်းတုန်းကအစ္စတန်ဘူးမှာ GST တွေဟာအလားတူတိုက်ခိုက်မှုမျိုးတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံဘက်ဒတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေကနိုင်ငံရေးအခြေအနေတွေရွရွတ်တဲဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အတော်ကြီးပြန်လည်တည်ငြိမ်လာခဲ့ပါတယ်။ပြည်ပလွတ်တော်အစအဦးကိုတင်ယူခဲ့ကြတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေဟာအစအဦးတွေကနေထွက်ခွာဖို့အတန်ချစ်ဆက်ကနေပြောတဲ့အချိန်မှာတော့ငင်းငင်းချမ်းချမ်းနဲ့ပြန်လဲလူစုခွဲပေးခဲ့ကြပါတယ်။ရှီယိတ်ဘာသာရေးခေါင်းဆောင်မော့တာကာအယ်ဆာဒါဦးဆောင်တဲ့ဆန္ဒပြသူတွေဟာစနေနေ့ကလွတ်တော်အစအဦးရှိလမ်းမတွေပေါ်မှာစုဝေးပြီးအီရတ်အစိုးရအစအဦးတွေနဲ့နိုင်ငံသားတန်ယုံတွေအတော်များများရှိရာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အစိုးရောင်နေမြေဓမ္မမို့နိုင်ငံတကာနေမြေလို့ခေါ်တဲ့နေရာမှာပိတ်ဆို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကလွတ်တော်အဆောက်အဦကိုအဲ့ဒါလိုစီးနှင်းဆန္ဒပြခဲ့ကြပြီးတဲ့နောက်မှာတော့လွတ်တော်မတ်တွေအများအပြားစနေနေ့တုန်းကထွက်ပြေးခဲ့ကြပါတယ်။လူနည်းစုခတ်နဲ့ဆူနီပါတီတွေကအများစုပါဝင်တဲ့လွတ်တော်မတ်60လောက်ဟာမြို့တော်ဘက်ဒတ်ကနေမြောက်ပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရခတ်ဒေသမှာရှိတဲ့အဘီလ်နဲ့ဆူလီမာနီယာမြို့တွေကိုထွက်ပြေးခဲ့ကြတာပါ။တရက်တာပိတ်ဆို့ဆန္ဒပြမှုအတွင် လွတ်တော်အဆောက်အဦအတွင်းပိုင်းကိုကြီးကြီးမားမားထိခိုက်ပျက်စီးအောင်လုပ်ခဲ့ကြတဲ့ဆန္ဒပြသူတွေကတော့မနေ့ကတနင်္ဂနွေနေ့ပါပဲသူတို့ရဲ့အထုပ်ပိုးပစ္စည်းတွေနဲ့အလံတွေကိုသိမ်းပြီးဆန္ဒပြနေရကနေညီညီချင်းချင်းပြန်လဲထွက်ခွာပြေးခဲ့ကြတာပါရှင
်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာဆက်ဆံရေးအခန်းကဏ္ဍအသစ်ကိုအကောင့်တဲ့ဖော်နိုင်ဖို့သူ့ရဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားမှုတွေအတွင်းဂတိပေးနေတဲ့ချိန်ထဲမှာပဲအမေရိကန်ပေါ်တရုတ်ကနိုင်တဲ့စီးနှင်းလုပ်နေတာတွေကိုလက်ခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းနေရာအတွက်ရှင်ပြိုင်နေသူ Donald Trump ကပြောဆိုလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးလုပ်ငန်းပြမှုကို Mr. Trump ကကြိမ်ဖန်များစွာထောက်ပြပြောဆိုနေခဲ့ပြီးဒီလိုမညီမညာမှုဖြစ်နေတာတွေကိုသူသာသမရဖြစ်လာရင်အကောင်းဆုံးဖြေရှင်းသွားမယ်လို့လည်းပြောဆိုပါရတယ်
။ We have a $500 billion deficit, trade deficit with China. We're going to turn it around and we have the cards.Don't forget we're like the piggy bank that's being robbed.
တရုတ်နိုင်ငံနဲ့ကုန်သွယ်မှုမှာဒေါ်လာဘီလီယံ900လောက်ကျွန်တော်တို့ဘက်ကလုံငွေပြနေပြီးဒါကိုလှည့်ပြောင်းရပါမယ်။ဒါလို့လုံနိုင်စွမ်းလည်းရှိပါတယ်။ကျွန်တော်တို့ဟာမတရားတပြတိုက်ခံနေရတဲ့ဘန်ဒက်ကြီးဖြစ်နေတယ်ဆိုတာကိုမမေ့ပါနဲ့လို့ Mr. Trump ကပြောသွားတာပါ။အိန္ဒိယနာပြည်နယ်မှာအင်္ဂါနေ့ကျင်းပမဲ့ Primary Party ရင်းသမ္မတလောင်းပနာမရွေးကောက်ပွဲဟာဘယ်သူသမ္မတလောင်းဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ့်အဓိကကြားတဲ့ရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်။ကြိုတင်ကောက်ခံရရှိတဲ့စစ်တမ်းတွေအရ Texas အထက်လွှတ်တော်အမတ် TedCruise တဲ့ Mr. Trump ဟာအသာစီးရနေပြီးတနင်္ဂနွေနေ့ကထုတ်ပြန်တဲ့ NBC ရုပ်သံဌာနနဲ့ Maris စစ်တမ်းတွေအရ Trump ဟာ15မှတ်အသာစီးရနေပါတယ်တကယ်လို့သာအိန္ဒိယနာမှာ Trump အနိုင်ရခဲ့ရင်တော့သူလိုအပ်တဲ့ပါတီညီလာခံမှာမဲထက်မဲ့ကိုယ်စားလှယ်အများစု1239ဦးရရှိဖို့နှိစက်သွားမှာပါ Cruise နဲ့ Ohio အုပ်ချုပ်ရေးမှူး John Kasich ကတော့သူတို့အနေနဲ့လဲထောက်ခံမဲ့အသီးသီးရမှာဖြစ်တဲ့အတွက်ဇလိုက်မှာကျင်းပမဲ့ပါတီညီလာခံမှာ Trump နဲ့ရှင်ပြန်ရလိမ့်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဒီကနေ့ညနေပိုင်းဒီမကြာခင်အချိန်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံကိုရောက်လာဖို့ရှိနေတဲ့ဂျပန်နိုင်ငံဇာယီဝင်ကြီးဖူမီယိုကီရှိတာဟာမြန်မာပါဝင်မဲခေါင်မြဝန်ဒေတာဖူမီယိုရေးတွင်းမြေလှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာသန်းထောင်နဲ့ချီအစပြုကူညီသွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်မြန်မာပါဝင်အရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးကျွယ်ဝချမ်းသာမှုဟာအရေးကြီးတယ်လို့ဒေတာတွင်စီးပွားရေးတိုးတက်လာဖို့နဲ့ဖူမီယိုတိုးတက်ရေးလုပ်ငန်းတွေကိုထောက်ပံ့ပေးသွားဖို့လာမယ့်3နှစ်အတွင်းဒေါ်လာသန်းပေါင်း8000ကူညီသွားမယ်လို့ဒီကနေ့ထိုင်းနိုင်ငံခီးစင်အတွင်းဘန်ကောက်မြို့ချူလာလောင်ကောင်းတက်သူမှပြောကြားတဲ့မိန့်ခွန်းအတွင်းမှာမစ္စတာကီရှိတာကပြောဆိုသွားတာပါဂျပန်နိုင်ငံဇာယီဝင်ကြီးဟာမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့တရုတ်မြန်မာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်တဲ့သူ့ရဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ထိုင်းနိုင်ငံကိုရောက်နေတာဖြစ်ပြီးတော့အဲ့ဒီကနေမြန်မာနိုင်ငံကိုခီးစားမှာပါမနေ့ကမှာတော့မြန်မာသမ္မတဦးတင်ကျော်နိုင်ငံဇာယီဝင်ကြီးဒေါက်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာဆွေရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါမြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုရတဲ့တက်လာပြီးတဲ့နောက်ပိုင်းဂျပန်နိုင်ငံသားရေးဝင်ကြီးကီရှိတာမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာလည်းဖြစ်ပါရဲ့ရှင်
။ဖလန်နိုင်ငံ Health စင်ကိပါကျင်းပမဲ့ကမ္ဘာစာနယ်ဇင်းလက်လက်ခွင့်အထိမ်းအမှတ်ခန္ဓာကိုထိုင်းသတင်းတောက် Private Rojana Frog မတက်ရောက်ဖို့ထိုင်းနိုင်ငံအာဏာသိမ်းစစ်ဆိုရကပိတ်ပင်ခဲ့ပါတယ်။ဖလန်ဆိုရရဲ့ဖိတ်ကြားချက်နဲ့စစ်ပြန်သတင်းတောက် Private ဒီကနေ့ထိုင်းနိုင်ငံကနေထွက်ခွာဖို့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်ကအာဏာသိမ်းခဲ့တဲ့ထိုင်းဆိုရကတားမြစ်လိုက်တာပါ။ဒီခန္ဓာကို UNESCO အဖွဲ့နဲ့ပူးတဲ့ကျင်းပမှာဖြစ်ပါတယ်။ကောဆော့အွန်လိုင်းသတင်းအင်္ဂလိပ်သတင်းစာရဲ့အကြီးတန်းသတင်းတော့ private ဟာဒီအထက်ပိုးပြီးတော့ဆိုးရွားတာမရှိနိုင်တော့ဘူးလို့ပြောပါတယ်။စစ်ဆိုးရွားဘက်ကတော့ဥပဒေနဲ့အညီလျော့ကန်စွာနေထိုင်ဖို့နှစ်ကြိမ်အချင်းချထားပြီးတာတော့မှ private ဟာသင်ကန်းဆောင်ပြူခဲ့ဘူးလို့ဆိုပါတယ်။ထိုင်းစစ်ဆိုးရွားရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးစန့်ကျင်ရေးသားတာတွေကိုဆက်လုပ်နေတာကြောင့်အခုလိုသူခီးစဉ်ကိုတားဆီးတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုကြောင်း private ကပြောပါတယ်။ထိုင်းနိုင်ငံဆိုင်ရာဖင်လန်တန်အမတ်ကတော့ဒီ The Nation သတင်းစာမှာ23နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ Private ရဲ့ခီးစဉ်ကိုအခုလိုတားဆီးပိတ်ပင်ခဲ့ရတဲ့ပတ်သက်လို့အကြီးကျယ်စိတ်ပျက်မိတယ်လို့ဆိုပါရတယ်။သတင်းစာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်အတွက်ဒီဇိုင်းမမက်ဆောင်ရွက်ခဲ့တာကြောင့် Mr. Private ကိုအခုလိုဖိတ်ကြားတာဖြစ်တယ်လို့ဖင်လန်အစိုးရအရာရှိတွေကပြောဆိုပါရခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအသက်50အရွယ်ဟိန္ဒူဘာသာဝင်ဆက်ချုပ်သမားတဦးဓာတ်နဲ့ခုတ်တက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူ3ဦးကိုထိန်းသိမ်းချတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတစ်စောင်မှဖော်ပြပါရတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအလဲပိုင်းမှာနစ်ခီချန္ဒရာဂျူဟာဒါဆိုတဲ့အမျိုးသားကိုတိုက်ခိုက်တာဟာသူတို့အဖွဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကပြောဆိုထားတဲ့အကြောင်းအမေရိကန်ခြေစိုက်စောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Site ထောက်လှမ်းရေးအဖွဲ့ကပြောပါရယ်တရှိရီကင်ထားတဲ့လူနှစ်ဦးမကဟာစနေနေ့မိုးတဲ့ချိန်လောက်မှာထန်ကင်းခရိုင်ဒူဘေးရွာမှာရှိတဲ့မစ္စတာဂျူဟာဒါရဲ့ဆက်ချုပ်ဆိုင်ကိုလာရပြီးတော့ဒီသူ့ကိုတိုက်ခိုက်သွားခဲ့တယ်လို့အာဏာပိုင်တွေကပြောပါရယ် အဲ့နောက်မှာတော့သူတို့ကဆိုင်ကယ်တစ်စီးနဲ့ထွက်ပြေးသွားကြတာပါမစ္စတာဂျူဝါဒါကတမန်တော်မူဟာမက်အပေါ်ပုတ်ခတ်ပြောဆိုလို့သူ့ကိုတပ်ပစ်တာဖြစ်တယ်လို့ IS ကပြောတဲ့အကြောင်း site အဖွဲ့ကပြောပါတယ်2012ခုနှစ်တုန်းကလည်းတမန်တော်မူဟာမက်အပေါ်ပုတ်ခတ်ပြောဆိုရဲဆိုပြီးတော့မစ္စတာဂျူဝါဒါကိုဒေသခံမွတ်စလင်တွေကဝိုင်းရိုက်ခဲ့ပူပါတယ်အစ္စလာမစ်အစိုးရတွေပါဝင်ပတ်သက်မှုရှိတယ်လို့တန်တရားဖြစ်စရာတိုက်ခိုက်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီတစ်ခုနဲ့ဆိုရင်တော့ Ebola အတွင်းမှာလည်းငားမှုရှိသွားပါပြီရှင်
အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေမှာအပူချိန်မြင့်တက်နေတာနဲ့အမျှအိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒေ့ရှ်ပြည်နယ်ကကမ်ပါမြို့မှာဆိုရင်လည်းဒီကနေ့မှာအပူချိန်ဟာ 48 ဒီဂရီဆယ်စီယပ်အထိဆန်းကျင်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမေနဲ့ဇန်လတွေဟာရာသီဥတုအပူပြင်းဆုံးလတွေဖြစ်ပေမဲ့ဒီနှစ်မှာတော့ဧပြီလကစလို့အပူချိန်ဟာ 40 ဒီဂရီစင်တီဂရိတ်အထိမြင့်တက်နေတာကြောင့်ဒေသခံတွေဟာအပူဒဏ်တက်တာအောင်ထီးနဲ့ပေါ်ရီအသုံးပြုပြီးသွားလာနေကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်မြန်မာအစိုးရအသစ်လက်ထက်ဂျပန်နိုင်ငံကြီးဝန်ကြီးရဲ့ပထမဦးဆုံးခီးစဉ်အဖြစ်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိပြီးခီးစဉ်အတွင်းမြန်မာသမ္မတနိုင်ငံကြီးဝန်ကြီးတက်မတော်ကာကွယ်ဦးစည်းချုပ်တို့နဲ့တွေ့ဆုံမှာပါမြန်မာအစိုးရအသစ်ကအလေးထားလှုပ်ဆောင်နေတဲ့အလုတ်ကိုင်းအခွင့်အလမ်းဖန်တီးရေးအပါအဝင်အခြားလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုဂျပန်ဘက်ကအစွမ်းကုန်ကူညီသွားမယ်လို့လည်းခီးစဉ်မတိုင်ခင်မှာဂျပန်နိုင်ငံကြီးဝန်ကြီးကပြောဆိုထားတာကြောင့်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့မြန်မာအစိုးရအသစ်လက်ထက်မှာပထမဆုံးခီးစဉ်အဖြစ်ဂျပန်နိုင်ငံကြီးဝန်ကြီးဖူမီယိုကီရှိဒါဟာနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်လိုက်ပါတယ်။ခီးစဉ်အတွင်းနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့မြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံရဲ့ပြန်ကြားရေးနဲ့ယဉ်ကျေးမှုဌာနကဒေါ်ဝိယီဆိုကအခုလိုပြောပါတယ
်။ဒီနေ့ late evening မှာနိုင်ငံခြားရေးဝန်ကြီးရောက်ပါမယ်။မိတီတော်ပေါ့နော်။မိတီတော်ခန္ဓာရောက်မှာပေါ့။မာရဲ့မနေ့ဖန်ကတော့ဒီမှာ roughly ပဲပြောလို့ရမယ်နော်။အမမနေ့ဖန်မှာကောသုံးမှုရှိပါတယ်။မနေ့9နာရီခွဲမှာမိုဖာမှာဒေါ်ဆန်းစုကြည်နဲ့တွေ့ပါမယ်။ပြီးတော့အဲ့မှာပဲသတင်းစာရှင်းလင်းပွဲရှိနေတဲ့ချိန်ထဲမှာနော်။နောက်တစ်ခါအမ7နာရီမှာတမနာကြီးဥချင်းကျောင်းနဲ့တွေ့ပါမယ်။နောက်တစ်ခါအမ2နာရီခွဲမှာကာကွယ်ရေးတွေ့ပါမယ်ရှင်။ဘာလို့ဗန်ညနေပဲပြန်ပါမယ်ရှင်
။ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒါဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာနိုင်ငံပိုင်သတင်းစာနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့မြန်မာအစိုးရတစ်ကအလေးထားတဲ့အလို့ကန်ခွင့်လန်းများဖန်တီးရေးအပါအဝင်လူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစွမ်းကုန်ထောက်ပံ့ကူညီမယ်လို့ဖြေကြားခဲ့ပါတယ်။မြန်မာအစိုးရတဲ့လက်ထက်မှာဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်ဝင်ရောက်လာမယ့်အလားအလာကတော့လက်ရှိသီလဝါဆက်မှုစုံမှာစက်ယုံတွေဝင်လာမလားဆိုတဲ့မျှော်လင့်ချက်တစ်ခုသာရှိနေသေးပြီးတခြားသိသာတဲ့ရင်းနှီးမြှုပ်နှံမှုတွေမတွေ့ရသေးတဲ့အကြောင်းမြမစီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဒေါက်တာဆူထွန်းကပြောပါတယ်။အရင်အစိုးရလက်ထက်ကသီလဝါဆက်မှုစုံအဖြစ်အခြေခံအဆောက်အုံပိုင်းသာတိစောက်ထားနိုင်တာဖြစ်ပြီးလက်တွေ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကတော့ပြောလောက်ဆိုလောက်မရှိသေးပါဘူး။တကယ်လို့ဂျပန်ဘက်ကစက်ယုံတွေသာရင်းနှီးမြှုပ်နှံလာမယ်ဆိုရင်တော့အလို့အကန့်အခွင့်အလမ်းတွေတိုးတက်ဖန်တီးပေးနိုင်မယ်အလားအလာရှိတယ်လို့လဲဒေါက်တာဆူထွန်းကရှုမြင်ပါတယ်
။စက်မှုတွေတခုမှတကယ်လို့ရတာဒီသူ့အပြည့်ပေါ့နော်။ဟိုစက်ယုံ300လောက်ဒါတည်လာမယ်ဆိုရင်တော့လေအလို့ကန့်အခွင့်အလမ်းတွေမတည်ုံကိုဆိုပါလို့ကျွန်တော်ကတရားပဲလို့လဲဆိုစက်ယုံတွေရဆိုရင်တော့လေဒါချမ်းပြင်းဟိုတောင်းချီပြီးတော့လိုအပ်လာနိုင်နေတာတော့ဖြစ်လာနိုင်တောင်းချီပြီးတော့နော်။တချို့ဥပဒေလေးရောတယ်ဟိုပြန်ပြီးတော့ပြင်ဖို့ modify လုပ်ဖို့တော့လိုမယ်ထင်တယ်။အခြေခံတော့ကျွန်တော်ဥပဒေပိုင်းကိုခိုင်မာဖို့လိုတာပေါ့နော်။ဂျပန်နေရာတော့သူတို့အနေနဲ့ဒါလုပ်တစ်ခုလုပ်မယ်ဆိုရင်သူကနည်းနည်းလေးစိတ်ဆက်တယ်ပေါ့နော်။ကျွန်တော်တိုင်းမီဒီယာဆိုတာတိုးဒီ China လို့ပေါ့တဲ့ဆိုရင်တော့ပို့ပြီးတော့စိတ်ဆက်တဲ့အတွက်ကြောင့်မလို့ဒီဥပဒေပိုင်း policy ပိုင်းတည်ငြိမ်ဖို့လိုရတော့ကျွန်တော်မြင်ပါတယ်။အဲနောက်ဆက်ပြောမှာပဲသူတို့ကဝန်ထမ်းမယ်လို့ကျွန်တော်မြင်တယ်
။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့ဒေတာရင်းနိုင်ငံတွေနဲ့ရှင်းပြနိုင်မှုမရှိသေးဘူးလို့လည်းထောက်ပြပါတယ်။လမ်းပန်းဆက်သွယ်ရေး၊ငွေကြေးဝင်ဆောင်မှုစနစ်အခြေခံအဆောက်အုံစတာတွေမှာမြန်မာနိုင်ငံဟာဒေတာရင်းနိုင်ငံနေစေဖြစ်ပါတယ်။မြန်မာအစိုးရတဲ့လက်ထက်မှာမြန်မာလေယာဉ်လုပ်ငန်းဘက်မှလည်းဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုလက်တွေ့ဝင်ရောက်လာဖို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်
။လေယာဉ်ဆိုင်ဝေးကဏ္ဍမှာတော့တချို့ကိစ္စတွေဝင်လာတာရှိရပါတော့။ဒီပါလို့ကျွန်တော်ကမက်ကိုနဲ့အဲဒီလုံလာရဲ့တခုဆိုမက်ကိုနဲ့မီဇူရီလက်မှတ်ထိုးတာရယ်သူတော်လည်းပဲဟိုလက်မှတ်တာအမှုယူတာထိုးတာတကယ်ဒီ cash flow နဲ့တကယ်ရင်းနှီးမြှုပ်နှံမှုကမလာသေးဘူးပေါ့နော်ဟိုကြော်နေတာဒီအစိုးရအသေးလက်ထက်မှာတော့ဒါတော့ ဒီစူပါဘောယုံကြည်မှုရှိတာရင်တော့တကယ်ဝင်လာမယ်လို့ကျွန်တော်မျှော်လင့်တာပေါ့နော်။လေယာဆက်ပေးကဏ္ဍမှာနောက်တမီဝါစာဆက်ရုံစောက်ဖို့အဲ MOU ထိုးတဲ့ကိစ္စတွေရှိတယ်ပေါ့နော်။ဒါပေမဲ့လောလောဆယ်တော့အများကြီးတော့ဝင်လာတော့တိတ်မတွေ့သေးဘူး။ဒါတော့လည်းစူပါသေးလက်ထက်မှာတော့လည်းပို့ပြီးတော့ဝင်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိတာဟာနိုင်ငံသားဝင်ကြီးအဖြစ်မြန်မာနိုင်ငံကိုလာရောက်တာဟာအခုတတိယအကြိမ်ဖြစ်ပါတယ်။အခုခီးစဉ်ကတော့ဂျပန်နိုင်ငံသားဝင်ကြီးရဲ့အေပြီလ29ရက်နေ့ကနေမေလ6ရက်နေ့အထိအာရှ5နိုင်ငံခီးစဉ်အဖြစ်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်ပြီးနောက်အခုမြန်မာနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေတက်ဆက်လာအိုနဲ့ဗီယက်နမ်နိုင်ငံတို့ထံခီးဆက်မယ်လို့လဲဂျပန်နိုင်ငံသားဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
မတ်တင်ငိတိုင်းရဲ့တင်ပြချက်ပါခနော်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်တဲ့လွှတ်တော်ဆွေးနွေးမှုတွေမတင်ပြခင်အခုတော့နိုင်ငံရေးတိုက်ခန့်တွေကိုအဓိကပြစ်မှတ်ထားပြီးအရေးယူခဲ့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများဤဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရုတ်သိမ်းရေးအတွက်ဥပဒေကြမ်းတရက်ကိုဒီကနေ့လွှတ်တော်မှာတင်သွင်းလိုက်ပါပြီ။ဒေါ်ဆန်းစုကြည်၊ကိုမင်းကိုနိုင်၊ကိုကိုကြီးအပါအဝင်နိုင်ငံရေးကျင်းသားအတော်များများကိုဒီဥပဒေနဲ့အရေးယူခဲ့မှုပါတယ်။ဒီဥပဒေကိုရုတ်သိမ်းတဲ့အပေါ်နိုင်ငံရေးသမားတွေနဲ့နိုင်ငံရေးလီဒါတုံးသက်သူတွေကကြိုးဆိုကြပြီမဲ့နိုင်ငံတော်လုံခြုံရေးအတွက်တင့်လျော်တဲ့ဥပဒေကိုပြဋ္ဌာန်းဖို့လိုတယ်လို့တုံးသက်မှုတွေရှိနေပါတယ်။ဒီဥပဒေကိုပယ်ဖျက်နိုင်ဖို့လွှတ်တော်ကအားထုတ်နေတဲ့အကြောင်းကိုစီသူကစူးစီးတင်ပြထားပါတယ
်။ပုံမှန်တစ်ဆယ်လို့လူသိများတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးရန်တွေမှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရုတ်သိမ်းဖို့အတွက်ဥပဒေကြမ်းတရက်ကိုပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကကော်မတီရဲ့သုံးသက်ချက်ကိုဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာခုလိုတင်ပြခဲ့ပါတယ
်။နိုင်ငံတော်ဤအခြေခံမူများပါပြဋ္ဌာန်းချက်နှင့်ညီညွတ်မှုမရှိခြင်းနိုင်ငံသားများဤအခွင့်အရေးတစ်စုံတရာတို့မဟုတ်အများကိုကန့်တတ်သည့်ဥပဒေဖြစ်သည့်ပြင်နိုင်ငံသားများဤအကျိုးစီးပွားနှင့်စန့်ကျင်နေခြင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွင်အရေးပေါ်ကာလပြဋ္ဌာန်းချက်တွင်ဆောင်ရွက်ရန်လုပ်ငန်းစဉ်များပြဋ္ဌာန်းပြီးဖြစ်သောကြောင့်ရင်းဥပဒေကိုဆက်လက်ကျင့်သုံးရန်မလိုအပ်တော်ခြင်းတို့ဖြစ်ပါ၍ရုတ်သိမ်းသည့်ဥပဒေကြမ်းကိုလွှတ်တော်ကအတည်ပြုပေးနိုင်ပါရန်အစဉ်ခံတင်ပြအပ်ပါသည
်လက်ရှိပြည်တော်စုလွှတ်တော်ကလည်းရုတ်သိမ်းဖို့ပြင်ဆင်နေတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေဟာ1985ခုနှစ်ပြည်သူ့လွှတ်တော်ဥပဒေအမှတ်3ဖြစ်ပါတယ်။ဒီဥပဒေဟာ1885ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်ကာကွယ်ပေးရေးဥပဒေ State Protection Law အဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီးတော့1985ခုနှစ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးအန္တရာယ်မှကာကွယ်ပေးသည့်ဥပဒေဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့ကြတာပါ။ဒီဥပဒေအရလူတစ်ယောက်ကိုအန္တရာယ်ရှိတယ်လို့တန်တရားရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဘဲနဲ့ဖမ်းဆီးထိန်းချုပ်နိုင်ပါလေ။ဒီဥပဒေရုတ်သိမ်းရင်းနဲ့ပတ်သက်ပြီးတော့တရားလွတ်တော်ရှိနေတူလည်းဖြစ်ပြီးသူလွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးသိန်းညွန့်ကခစ်စနစ်နဲ့မကိုက်တဲ့အားနည်းချက်တွေရှိနေတဲ့အတွက်ဖြတ်သိမ်းသင့်ပေမဲ့လို့နိုင်ငံတော်ကာကွယ်ရေးအတွက်ခင့်တဲ့ညီပြီးတော့လူခွင့်ရေးစံနှုန်းတွေနဲ့ကန့်ညီတဲ့ဥပဒေတစ်ခုတော့လိုအပ်လိမ့်မယ်လို့သူကပြောပါတယ်။
ကျွန်တော်ကထောက်ပြတာကတော့ရုတ်လည်းရုတ်သိမ်းတစ်ချိန်တည်းမှာအခုကာလနဲ့ကန့်ညီပြီးတော့ဖွဲ့စည်းပုံရှင်ကောင်းတွေညီညွတ်ပြီးတော့လူခွင့်ရေးကိုလည်းမထိပ်ပါနိုင်နဲ့အော်နိုင်ငံတော်လူ့ကိုယ်ရေးဆိုင်ရာဥပဒေမျိုးကိုလည်းဆက်လက်ရေးဆွဲဖို့တို့မဟုတ်ကျွန်တော်တို့ရှိတဲ့ဒါဒီရပ်ပတ်ကြီးဥပဒေဒါသူနိုင်ငံတော်လူ့ကိုယ်ရေးနဲ့ဆိုင်တဲ့ဥပဒေတွေနဲ့ပတ်သက်တဲ့ဒါဖြတ်သိမ်းပြီးတော့ပြင်သစ်တာပြင်ဖို့ဆိုတာကျွန်တော်အဲ့ဒီဟာမျိုးလုပ်တင်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့အော်နိုင်ငံတော်လူ့ကိုယ်ရေးကိုအလေးမထားမနဲ့လူ့ကိုယ်ရေးတစ်ခုပဲခင်ဗျားကံကံပြောနေတာမျိုးဒါလူ့ကိုယ်ရေးကိုအလေးမထားမနဲ့နိုင်ငံတော်လူ့ကိုယ်ရေးတစ်ခုတည်းဟိုကအလေးထားပြီးတော့လူတွေပေါ်မှာတရားနဲ့ဖိနှိပ်ရဲ့ဥပဒေပုံစံမျိုးအဲ့ဒီတစ်ခုလုံးတော့ရှောင်ကျင်မှုလိုပါတယ
်။ရုတ်သိမ်းဖို့ပြင်ဆင်နေတဲ့ဥပဒေရဲ့ပုံမှန်30ကကြီးရလူတယောက်ကိုနိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးကိုအန္တရာယ်ပြုသူဒါမှမဟုတ်ရင်အန္တရာယ်ပြုဖို့အတွက်ကြံစည်အားထုတ်နေသူလို့ယူဆရင်ပုံမှန်30ကကြီးရတစ်ချိန်ကိုရပ်ပေါင်း60ထပ်မပူဘဲနဲ့ဖမ်းဆီးချုပ်နှောင်နိုင်ပြီးတော့ပြစ်ဒဏ်လိုက်ရပ်ပေါင်း180အထိတုံးမြင့်ဖန်းစီထိန်းချုပ်ထားနိုင်တယ်လို့ပြဋ္ဌာန်းခဲ့တာပါ။ဒါပြင်ပုံမှန်30ခါခွေရပြစ်ဒဏ်ကြခံသူတွေဟာနေအိမ်ကျဲကျုံးနဲ့တစ်နှစ်ကနေအများဆုံး9နှစ်အထိကြခံရနိုင်ပါတယ်။ပုံမှန်73ရလဲဝန်ကြီးအဖွဲ့ရဲ့ခွင့်ပြုချက်နဲ့ပုံမှန်30ကကြီးနဲ့ပုံမှန်30ခါခွေကပြစ်ဒဏ်တွေကိုလည်းထပ်ပြီးတော့တိုးမြင့်နိုင်ပါတယ်။ဒေါ်ဆန်းစုကြည်မင်းကိုနိုင်နဲ့ကိုကိုကြီးပါဝင်နိုင်ငံ ိုင်ငံရေးကျင်းသားအတော်များများကိုလည်းဒီဥပဒေနဲ့အရေးယူခဲ့ပူပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအကြောင်းလေးမှာလုံးဝမရှိတဲ့ဥပဒေတစ်ခုလိုမြင်တယ်။တကယ်တမ်းကနိုင်ငံတော်ရဲ့အမျိုးသားလူ종ရေးနဲ့ပတ်သက်လို့ရှိရင်နော်အမျိုးသားလူ종ရေးဆိုင်ရာပြည်သားဥပဒေတရားရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားလူ종ရေးဆိုင်ရာဥပဒေဟာနော်ဟိုနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ချုပ်ချယ်တဲ့နောက်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုဖိနှိပ်ချုပ်ချယ်ကန့်သတ်တဲ့ဥပဒေမျိုးမပစ်ဖို့တော့လိုအပ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်
။လက်ရှိမှာနိုင်ငံရေးသမားတွေနဲ့နိုင်ငံရေးလေလာသုံးသပ်သူတွေကတော့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးရန်နေရာမှာကာကွယ်ဆောင်ရှောက်သည့်ဥပဒေအပြင်အရေးပေါ်စီမံချက်ဥပဒေပုံမှန်၅ညနိုင်ငံတော်ကြီးညိုပြက်စင်မှုဥပဒေ905ခါခွေနဲ့မတရားအသိနဲ့ဆက်သွယ်မှုဥပဒေပုံမှန်18ကာကြီးခါခွေစာတွေကိုလည်းပယ်ဖြတ်တန်တာပယ်ဖြတ်ပြီးတော့ပြင်ဆင်တင်တာတွေကိုပြင်ဆင်တင်ကြောင်းအကြံပြုထားကြပါတယ်ခင်ဗျာ
VOA သတင်းနောက်ကိုစီသူပြောပြခဲ့တာပါအခုဆက်ပြီးနားဆင်ရမှာကရခိုင်ပြည်နယ်တွင်းရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲအ мян ဆုံးရစဲဖို့အမျိုးသားလွတ်တော်မှာအရေးတကြီးအဆိုကိုဒီကနေ့အသိွင့်ပါတယ်တချိန်တည်းမှာပဲပြည်သူလွတ်တော်ဘက်မှလည်းဒီစီရေးပဋိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ထောင်ချီတဲ့စစ်ပြည်ဒုက္ခတွေအရေးကိုအဆိုတင်ဖို့ပြင်ဆင်နေပါတယ်ရခိုင်ပြည်နယ်လွတ်တော်ဘက်မှလည်းဒီစီရေးပြဿနာဖြေရှင်းနိုင်ရေးအရေးပေါ်အစည်းအဝေးခေါ်ဆိုဖို့စီစဉ်နေကြပါတယ်အသေးစိတ်ကိုဆက်သွယ်မိမြန်တာတဲ့မတ်ဆူမွန်ကပြောပြပါမယ်
ဟုတ်ပါတယ်ဒီကနေ့မေလာ2ရက်နေ့အမျိုးသားလွှတ်တော်အစည်းအဝေးတွေပြန်လည်စတင်ချိန်မှာပဲအမျိုးသားလွှတ်တော်မှာရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေအ мян ဆုံးရက်စဲဖို့အရေးရခိုင်ပြည်နယ်စစ်တွေမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကအရေးတကြီးအဆိုတင်သွင်းခဲ့ပါတယ်ဒီအဆိုနဲ့ပတ်သက်ပြီးပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြပါတယ
်မဲဆန္ဒနယ်အမှတ်တေပေါ့နော်အဲဒီကစစ်တွေမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကအဆိုတင်သွင်းတာပါသူကတော့ဒီလက်ရှိဖြစ်ပေါ်နေတဲ့ရခိုင်တပ်မတော်ဒီနေ့နမတမတော်ကြားမှာတိုက်ပွဲတွေကိုရက်စဲဖို့နော်ငင်းချိုင်းစပွဲဖို့ရောက်ရှိအောင်ဆောင်ရွက်ကြဖို့အစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်ခင်ဗျာအဲ့ဒါကိုဒီနေ့မြန်မာ့ဆွေတော်မှာတော့ဆွေးနွေးဖို့ဆိုပြီးတော့မဲခွဲပြီးတော့ဆုံးဖြတ်တယ
်အခုလိုမျိုးရခိုင်ပြည်နယ်အရေးအမျိုးသားလွှတ်တော်မှာအရေးတကြီးအဆိုတင်သွင်းတယ်လို့ပြည်သူလွှတ်တော်မှာလည်းဆွေးနွေးကြဖို့ရှိတယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြပါတယ
်ပြည်သူလွှတ်တော်ဘက်မှာလည်းဒီကိစ္စကိုအဆိုတင်ဖို့ကျွန်တော်တို့ဘက်ကတော့တိုင်ပင်ညှိနှိုင်းနေဆဲဖြစ်ပါတယ်ညနေပိုင်းမှာကျွန်တော်တို့ညှိပြီးတော့အဲ့ဒါကိုဆွေးနွေးမှာပါဦးဝေစီအောင်အဆူကတော့တိုက်ပွဲရက်ဆဲပြီးတော့ငင်းချိုင်းစပွဲဝိုင်းကိုခေါ်ဖို့ဆိုတဲ့ဟာကိုလေးစားပြီးတော့အဆူတင်သွင်းတာဖြစ်ပါတယ်ကျွန်တော်တို့ဘက်မှာတော့တကယ်လိုအပ်နေတာကတော့ဟူစစ်ဆောင်ဒုက္ခတွေပဲပေါ့နော်သူတို့အတွက်အပြည်နယ်အစိုးရရောပြည်ထောင်စုအစိုးရရောဒီနေ့ဖြစ်ရောဘာမှအကူအညီမပေးသေးပါဘူးအဲ့ဒီပေါ်မှာတိုက်တွန်းမဲ့အဆူဖြစ်ဖို့များပါတယ်ခင်ဗျာကျွန်တော်အဆူတင်ဖြစ်ရတော့အဲ့ဒီအကြောင်းကိုဥထိတ်ထားပြီးတော့နော်ဦးစားပေးပြီးတော့ကျွန်တော်ဆောင်ရွက်မှာပါ
အဓိကကတော့စစ်ရေးတင်မာမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေရဲ့အရေးပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရဘက်ကအရေးတကြီးဂိုင်တွေဖြည့်ရှင်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့ဦးဖေတန်းကပြောပါတယ
်တိုက်ပွဲဖြစ်နေတဲ့ဒေသတွေပေါ့နော်ဘူးရောင်မောင်တော်ရေတိတော်ပုံကျွန်းကြောက်တော်အဲ့ဒီဒေသတွေမှာစစ်ဆောင်ဒုက္ခတွေကကြောက်ရင်2000ခန့်လောက်ရောက်နေပါပြီအဲ့ဒီလူတွေအတွက်အခုလောလောဆယ်စားရတောက်ရနေထိုင်ရကျမ်းမာရေးအစားပေါ့နော်ခြေမိုးရတီရောက်တော့မယ်ဆိုတော့အဲ့ဒီနေထိုင်အကုန်လုံးဟာပြဿနာရှိနေပါတယ်အဲဒါပေမဲ့ဒီနေ့တည်းဒီနယ်အစိုးရရောပြည်တော်စုအစိုးရရောဘာမှကူညီသေးတာမသိရသေးပါဘူးအဲ့ဒါကြောင့်ကျွန်တော်တို့အားမလို့အားမရဖြစ်ပါတယ်အဲဒီကိစ္စတွေကမကြခင်ပဲဒီထက်စစ်ပွဲအခြေအုံကကြီးလာမယ်လို့လည်းကျွန်တော်ညွှန်လင့်ပါတယ်အဲ့ဒါကြောင့်ဒုက္ခတွေလည်းပိုပြီးတော့များလာနိုင်ပါတယ်အဲ့ဒီပေါ်မှာနိုင်ငံတော်အစိုးရကနေပြီးတော့အထက်ထက်ဝင်ဝင်ကူညီဖို့ကျွန်တော်တို့ဘက်ကလူလာပါတယ်ခင်ဗျာအဲ့ဒါကြောင့်လည်းပြည်သူကိုယ်စားလှယ်တွေဖြစ်တဲ့ကျွန်တော်တို့ဘက်ကတင်ပြနေရတာဖြစ်ပါတယ
်အခုလိုမျိုးအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်နှစ်ရက်စလုံးမှာရခိုင်စစ်ဘေးနဲ့ပတ်သက်ပြီးအရေးတကြီးအဆိုတွေတင်သွင်းဆွေးနွေးဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်ကပြည်နယ်လွှတ်တော်မှလည်းရခိုင်စစ်ရေးနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးကြဖို့စီစဉ်နေတဲ့အကြောင်းဘူးသီးတော်မြို့နယ်ကပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့9ရက်နေ့အရေးပေါ်အစည်းအဝေးဆိုပြီးတော့ကျွန်တော်အကြောင်းကြားထားတာရှိပါတယ်အဲ့တော့ကျွန်တော်တို့9ရက်နေ့မတိုင်မီကျွန်တော်တို့9ရက်နေ့မှာကျွန်တော်တို့ကအကြောင်းကြားမှဖြစ်ပါတယ်အဲ့တော့ဒီမှာဖြစ်နေတဲ့ကိစ္စကိုဆွေးနွေးပြီးတော့ကျွန်တော်တို့ပြည်နယ်လွှတ်တော်မှလည်းကျွန်တော်တို့အဆိုတစ်ခုတင် ချင်းမှာဖြစ်ပါတယ်ကျွန်တော်တို့နေမေလကူရင်နေမှာ
ခုလက်ရှိအခြေအနေမှာတော့ရခိုင်ဒေသထဲမှာစစ်ဘေးဒုက္ခသည်တွေဟာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေရတဲ့အတွက်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအမြန်ဆုံးဖြေရှင်းပေးဖို့ကိုလည်းရခိုင်ပြည်နယ်လွှတ်တော်ဘက်ကအရေးတကြီးဆွေးနွေးမှာဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ကပြောပါတယ
်ဧပြီလ16ရက်နေ့ကသာပြီးတော့အဲ့ဒါတိုက်ပွဲတွေစပြီးတော့ဖြစ်တဲ့နေ့ကစပြီးတော့အဲ့ဒါဒီစိတ်ချုပ်ဒုက္ခသည်တွေဟာကျွန်တော်တို့ရောက်ရှိလာတယ်လို့ပြောတယ်ကျွန်တော်တို့ကိုယ်တိုင်တော့ရောက်ပြီးတော့ဒီစိတ်ချုပ်ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုတော့ပြီးတော့ကျွန်တော်တို့မိနေရဲ့မိရပြီးတော့ကျွန်တော်တို့သူတို့ရဲ့လိုအပ်ချက်ကိုသက်ဆိုင်ရာအခွင့်အရေးကိုကျွန်တော်တို့အကူအညီတောင်းပါတယ်အဲ့ဒါလောလောဆယ်မှာဝင်ရဖြည့်ချင်းဖို့အတွက်ကိုကျွန်တော်တို့ဆောင်ရွက်ထားတာရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားပြီးခဲ့တဲ့ဧပြီလ16ရက်နေ့ကစတင်ပြီးရင်ဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့လို့နှစ်ဖက်အကြဆုံးများခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးစားဝတ်နေရေးတွေအခက်အခဲများစွာနဲ့ရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်စစ်ဘေးဒုက္ခသည်တွေအတွက်ယာယီဒုက္ခသည်စခန်းတွေဖွင့်လှစ်ပေးထားပြီးလိုအပ်ချက်တွေကိုဒေသခံပြည်သူတွေလူမှုအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေဘက်ကလက်တလောဖြည့်ရှင်းဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်
ရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတည်တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာခေတ်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရတည်တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်
။မလက်ပြန်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါလားခင်ဗျာ။
ဒီမြန်မာနိုင်ငံရဲ့အကြီးဆုံးမြို့အလဘူအပါဝင်နိုင်ငံတော်မှာအပြစ်ခက်ရဆက်ရေးပြန်လဲတည်တက်နိုင်ဖို့အတွက်နားလည်မှုရယူနိုင်မယ့်အခြေအနေဟာပို့ပြီးတော့နှိကက်လာနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအလဘူမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူရေအတွက်ကတိုးလာနေသေးပါစီးရီးယားဆွေးရတက်ဖွဲ့တွေကအလဘိုမြို့မှာရက်သားထိခိုက်သေးဆုံးမှုတွေအကြီးအကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေရတဲ့အများပြည်ပြည်လူနေပါဖြစ်နေတဲ့အမေရိကန်နဲ့ရုရှားဆွေးရတို့ကြားဝင်ဆက်ဆက်ညှိနှိုင်းပေးနေတဲ့အပြစ်ခက်သဘောတူညီမှုဆက်လက်တည်ထားရှိနိုင်အောင်ကြိုးစားနေရမှာဝန်ကြီးကယ်ရီဟာဆော်ရီအာရေဗီယာနိုင်ငံသားရဲ့ဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီနေ့အစောပိုင်းကတွေ့ဆုံပြီးတော့တိကျစွာဆွေးနွေးခဲ့ပါတယ်ရှင်တူရကီနိုင်ငံတောင်ပိုင်းအင်ဆာလစ်လေတက်အခြေစိုက်စခန်းကနေအမြောက်တေဒရုန်းယာဉ်တွေနဲ့တိုက်ခိုက်တာကြောင့်မနေ့ကတနင်္ဂနွေနေ့မှာ IS သေကြ63ဦးသေဆုံးသွားတယ်လို့တူရကီအစိုးရကပြောပါရယ်ရော့ကက်တွေနဲ့မြေပြင်တပ်ဖွဲ့တွေကနေရတော်များများကနေတိုက်ခိုက်နေတာဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကပြောပါရယ်ရှင်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာဆက်ဆံရေးအခန်းကဏ္ဍတစ်ကိုအကောင့်ထည်ပေါ်သွားနိုင်ဖို့သူ့ရဲ့မဲဆွယ်စီယုံရေးလှုပ်ရှားမှုတွေအတွင်ကတိပေးနေတဲ့အချိန်ထဲမှာအမေရိကန်ဘော်တရုတ်ကနိုင်ထိုင်စီနေလုပ်နေတာတွေကိုလက်ခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းအဖြစ်ရွေးခံရဖို့ရှင်းပြနေသူ Donald Trump ကပြောဆိုလိုက်ပါတယ်။တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးလုံငွေပြမှုကို Mr. Trump ကချိန်ပန်များစွာထောက်ပြပြောဆိုခဲ့ပြီးတော့ဒီလိုမညီမညာဖြစ်နေတာကိုသူသာသမ္မတဖြစ်လာရင်အကောင်းဆုံးဖြေရှင်းသွားမယ်လို့ဆိုပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းကြေညာကိုမက်ခင်ဖြူတွေပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်တန်ညနေဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိလိုင်းလိုမီတာ 19.25 ရုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.